Welcome to the Voice of America in Burmese.
mingla mne khima thora shin ya shin american bia su washington dc myo ro voa american tan ye 2022 khu ni ogola 16 ye ni tanin la ni mne khin season 2 ko 9 meter 25 40 50 tuk ka ni dai yai thau lwin ni ba bi shin တော်ရရှိမြန်ရှင်လန်းချမ်းမြေချပါစေရှင်ကျမသင်္ကီထိုက်ပါ VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမကခင်ရသက်ပါဒီမနေ့ကင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူပြောပြပေးပါပါအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကဘူးမြို့တော်ကိုဝင်ရောက်ထိန်းချုပ်ထားလိုက်တယ်လို့သမ္မတအရှရက်ဂန်နီနဲ့ဒုသမ္မတအပါဝင်ထိပ်တန်းအရာရှိကြီးတွေကတော့နိုင်ငံကနေထွက်ခွာသွားပါပြီကဘူးနိုင်ငံတကာလေဆိပ်ကိုတော့ကန်တက်ဖွဲ့ကအခိုင်အမာထိန်းချုပ်ထားသေးတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ KT မှာတော့ပြင်းအား9.2ငရင်းကြောင့်အခုတတိတေဆုံးရသူက900ကျော်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြမှာပါမတင်ဘူး
။ဟုတ်ကဲ့ပါရှင်။ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကြီးညာပြီးမှာတော့ဆရာနာတိတ်မှုကိုလမ်းပေါ်ထွက်ဆက်လက်ဆန့်ကျင်ဆန္ဒပြနေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ထိုင်းဘက်ကိုတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတချို့လည်းအဖမ်းခံရပါတယ်။ဒီနောက်မှာတော့
The chance to August ma chin ba ma yu au kwe ma nai ya le party u re bi me lu a ti le ne pyo twa bi lo a ti le pi da twi ya kwa
de daw ke de chou ka si pho win de u phit de u khin ma swi ba shin a pat sin myama ye swi nwe ka si sin ma na sin ya ba me di naw ma do pi rin tadin song tat che myama pi ka pe sa ne tadin twi de ka tu tat tadin pat sin kana ri ko le na sin ya ba me shin a khu yin song do thait tan yaw tadin ni ko do khin myu tet ne tu pyo pya pe ba me
အဖဂန်သမ္မတအရှစ်ဂန်နီကသူနဲ့ဒုသမ္မတအပေါင်းဝင်တခြားထိပ်တန်းအရာရှိကြီးတွေဟာအာဖဂန်နစ္စတန်နိုင်ငံတွင်တွေးမြေကျမှုကိုကာကွယ်တဲ့အနေနဲ့တိုင်းပြည်ကနေထွက်ခွာသွားပြီလို့တင်းငွေတွင်နေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။တာလီဘန်တွေကတော့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုကို6ရက်လောက်တည်းမှာပဲသိမ်းပိုက်ခဲ့တာဖြစ်ပြီးဩဂုတ်လ15ရက်မနေ့ပိုင်းမှာပဲကဘူးမြို့တော်ကိုရောက်လာပါပြီ။တာလီဘန်တိုက်ခိုက်ရေးသမားတွေကမြို့ရဲ့အချက်ချာကျတဲ့နေရာတွေမှာနေရာယူထားပြီးထိပ်ပိုင်းခေါင်းဆောင်တွေကတော့ကဘူးကသမရနန်းတော်ကိုရောက်သွားပါပြီ။အာဖဂန်တပ်တွေထွက်ခွာသွားတဲ့နောက်ပိုင်းလူရဲမှုတွေနဲ့ဗဟန်းဗရာဖြစ်မှာကိုကာဝယ်နိုင်အောင်လုံခြုံရေးဌာနတွေကိုစောင့်ရှောက်ဖို့အတွက်ညွှန်ကြားထားတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။တာလီဘန်ပြောခွင့်ရကတာလီဘန်တွေဟာ background လေးရက်အခြေစိုက်စခန်းကိုထိန်းချုပ်လိုက်နိုင်ပြီဖြစ်ပြီးပါရဝံအချင်းတောင်ကအချင်းသားတွေကိုလွှတ်ပေးလိုက်ပြီလို့ပြောပါရယ်အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေရဲ့ပင်မအခြေစိုက်စခန်းဖြစ်တဲ့ background မှာတာလီဘန်အချင်းသားက9000လောက်ရှိခဲ့တာပါအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတော့ကဘူးအမေရိကန်တန်ရုံးကဂျန်ဝန်တန်းတွေကိုပြောင်းရွှေ့ပေးနေတယ်လို့ပြောတယ်လို့သူတို့ကိုကူညီဖို့အတွက်ဒီသတင်းပတ်အစောပိုင်းမှာပဲတပ်သား3000ဆစ်လွတ်ထားရကနေနောက်ထပ်1000ထပ်တိုးပြီးဆစ်လွတ်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုချက်ပေးထားတာပါ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကိုလက်နက်ကန်တာလီဘန်တိုက်ခိုက်ရေးသမားတွေဝင်ရောက်လာတာကိုစောင့်ကြည့်နေတဲ့အမေရိကန်ဆွေရတာဝန်ရှိသူတွေကတော့အမေရိကန်တန်ရုံနဲ့မြို့မှာရှိတဲ့နိုင်ငံတကာလေးစိတ်ကိုအမေရိကန်တပ်ဖွဲ့တွေကခိုင်ခိုင်မာမာထိန်းချုပ်ထားကြောင်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့မြင်ကွင်းကကြေကွဲစရာကောင်းတယ်လို့ပြောပါတယ်။လက်ချံအာဖဂန်လုံခြုံရေးတပ်ဖွဲ့တွေထွက်ပြေးသွားပြီးတဲ့နောက်ကာဘူးမြို့တော်တွင်သဘုံတွေဝင်ဖို့လမ်းပွင့်သွားခဲ့ပြီးတဲ့နောက်မှာတာလီဘန်ခေါင်းဆောင်တွေကတနင်္ဂနွေနေ့မှာအနိုင်ရကြောင်းကြေညာခဲ့တာပါ။ကာဘူးမြို့တော်တွင်ဒေသတွေကိုတာလီဘန်တိုက်ခိုက်ရေးသမားတွေကထိန်းချုပ်ထားပြီးလို့တာလီဘန်ဘက်ကပြောပြီးမဲ့လဲအမေရိကန်တန်ယုံနဲ့ဟာမစ်ခါဇိုင်နိုင်ငံတကာလေးစိတ်ကတော့လုံခြုံကြောင်းအမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ်။ကာဘူးမြို့တော်ကြပြီးအာဖဂန်နစ္စတန်နိုင်ငံတာလီဘန်တို့ထိန်းချုပ်လိုက်တာဟာခြေကွဲဝမ်းနည်းစရာဖြစ်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။တန်ယုံမှာကြမ်းရှိနေသေးသူတွေအပါအဝင်အမေရိကန်အမှုတန်းတွေအာဖဂန်အကူအညီပေးသူတွေရဲ့ဘေးကင်းလုံခြုံရေးကဦးစားပေးလုပ်ငန်းဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကတနင်္ဂနွေနေ့မှာပြောဆိုပြီးအာဖဂန်တပ်ဖွဲ့တွေမြန်မြန်ပြိုကွဲသွားမှုအတွေ့အမေရိကန်အစိုးရဘက်ကမပြင်းစင်ခဲ့မှုအပေါ်ဝေဖန်ချက်တွေကိုကာကွယ်ခဲ့ပါတယ်လေစိတ်မှာအစွမ်းကုန်ကူညီဆောင်ရွက်မယ်အကြောင်းမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးကလည်းတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတာလီဘန်တွေရဲ့လက်ထက်ကိုရောက်သွားလဲတန်းနယ်ချီတဲ့အာဖဂန်ပြည်သူတွေကိုအကူအညီတွေပေးဖို့အတွက်မြို့ပြဒေသတွေအထူးသဖြင့်ကာဘူးမြို့တော်မှာသူတို့ဆက်ပြီးနေဖို့ဆန္ဒရှိတယ်လို့ကုလသမဂ္ဂကပြောပါတယ
် Of course it is a very volatile, fluid, rapidly changing situation
အာဖဂန်အခြေအနေဟာပြောင်းလဲမှုများစံပြီးမင်းမရဖြစ်နေပေမဲ့ကုလသမဂ္ဂအဖွဲ့ရဲ့အဲ့ဒီမှာရှိနေတာဖြစ်ပြီးအာဖဂန်ပြည်သူတွေအတွက်အကူအညီပေးဖို့သူတို့အဲ့ဒီမှာပဲဆက်ပြီးနေခြင်းနဲ့ဆန္ဒရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးရုံအိုချာပြောခွင့်ရဂျင်းစလာကပြောတာပါကုလသမဂ္ဂဟာအာဖဂန်နစ္စတန်နိုင်ငံနဲ့လွန်ခဲ့တဲ့နှစ်ပေါင်း80လော န်ကနေအမေရိကန်နဲ့နေတိုးမဟာမိတ်တပ်တွေထွက်ခွာခြင်းကစပြီးတာလီဘန်တွေရဲ့ထိုးစစ်ဆင်မှုကြောင့်နေရီကနေမြို့တော်ကာဘူးကိုထွက်ပြေးလာသူက 2,000 လောက်ရှိနေတယ်လို့လည်းပြောပါတယ်အများစုကအိဆီယာနေရာမရှိတယ်လို့အထောက်ပံ့တွေပေးဖို့လည်းပိုခက်နေတယ်လို့ပြောပါတယ်။အာဖဂန်တပ်ကုလသမဂ္ဂဝန်ထမ်း920လောက်တာဝန်ချထားတာဖြစ်ပြီးလက်ရှိမှာတော့အာဖဂန်နိုင်ငံအတွင်းမှာလည်းတာဝန်ထမ်းဆောင်နေသူ300လောက်ရှိနေတာပါ
။ဟေတီနိုင်ငံမှာပြင်းအား 9.2 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်တေဆုံးရသူက900ကျော်သွားပြီလို့တာဝန်ရှိသူတွေကတင်းငင်းငင်းမှပြောပါတယ်။အနည်းဆုံးလူပေါင်း 1,800 ကျော်ဒဏ်ရာရထားပြီးအပြည့်စည်ပုံချာမှာပျောက်ဆုံးနေသူတွေလည်းရှိနေသေးဖြစ်ကြောင်းအာနာပိုင်တို့ကပြောပါတယ်။နောက်ဆက်တွဲငလင်တွေလည်းလှုပ်ခတ်ပါတယ်။မြို့တော်ပေါ်တိုပရင်စ်ရဲ့အနောက်ဘက်125ကီလိုမီတာလောက်အကွာမှာရှိတဲ့မြို့မှာစနေနေ့ကမြောက်အနှက်10ကီလိုမီတာကိုဗဟိုပြုပြီးငလင်လှုပ်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိဗေဒတိုင်းတရေးဌာနကဖော်ပြပါတယ်။ဟေဒီသမရလှုပ်ချန်တပ်ဖြတ်ခံရပြီးတဲ့နောက်သတင်းသုံးပတ်ကြာမှာတာဝန်ယူခဲ့တဲ့ဝန်ကြီးချုပ်အေရီယာဟင်နရီကတော့ငလင်တန်းတင့်ဒေသတွေကိုအစိုးရကအကူအညီတွေချထားပေးထားကြောင်းပြောပါတယ်ရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 9ပိုင်းဒိုမီတာ40 kHz 9.13 9ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာတနင်္ဂနွေနေ့ကဝန်ကြီးချုပ် project ချောင်းချာနေစီကိုချိတက်ဆန္ဒပြသူက100လောက်ချိန်နေပြီးတော့သူတို့ကိုအဓိကရင်းနှင်းရင်းရဲတွေကမျက်ရည်ဘုံတွေနဲ့ပြစ်ခတ်ခဲ့တယ်လို့မိသက်ပိုက်တွေနဲ့ရေဖြန်းပြီးလဲလူစုခွဲခဲ့တာပါအများစုကလူငယ်တွေဖြစ်ပြီးရဲတွေအတားအဆီးတွေကိုဖယ်ရှားပြီးကြောက်ခဲတွေမိရှုမိပန်းတွေပန်ပောင်ဘုံတွေနဲ့ရဲတွေကိုပြစ်ပောက်ခဲ့ကြပါတယ်ဒီသတင်းပတ်တွင်ဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခဖြစ်တာဒီတနင်္ဂနွေနေ့ပါဆို၄ချိန်ရှိသွားပါပြီကိုရိုနာဗိုင်းရပ်စ်ကာဝဲဆီထိုးပြတဲ့အစီအစဉ်နဲ့ပတ်သက်ပြီးထိုင်းဆိုရရဲ့ကင်တွယ်ပုံကိုမကျေနပ်ကြတဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ။ဒါပြင်အစိုးရနှုတ်ထွက်ဖို့ဖွဲ့စည်းပုံခြေကံဥပဒေသည့်ရေးဆွဲဖို့ဘရင်စနစ်ပြုပြင်ဖို့အပါဝင်နိုင်ငံရေးပြောင်းလဲတွေအတွက်ပါဖိအားပေးနေကြတာပါ။တနင်္ဂနွေနေ့မှာထောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာကားတွေမော်တော်ဆိုင်ကယ်တွေနဲ့မြို့ရင်းမှာဖြည်းဖြည်းလေးမောင်းပြီးဆန္ဒပြပါတယ်။ဒီလိုဆန္ဒမပြခင်မှာနေရာ၃နေရာမှာပြုတ်လုတဲ့ဟောပြောပွဲတွေကိုနားထောင်ပါတယ်။အခုလိုစိုက်ကယ်ရီကားတွေထဲမှာပဲနေပြီးဆန္ဒပြတာဟာကိုဗစ်ပိုးအလွယ်တကူမကူးစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်
။ဟောင်ကောင်ကအကျော်ကြားဆုံးဒီမိုကရေစီရေလိုလားတဲ့အဖွဲ့အစည်းတွေတဲ့ကတခုကချက်ချင်းပဲပိတ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီ။အထူးသဖြင့်2019ခုနှစ်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအပါအဝင်ဟောင်ကောင်ရဲ့သမိုင်းတစ်လျှောက်အကြီးအမားဆုံးလမ်းပေါ်ထွက်ဆန္ဒပြပွဲတချို့ကို Civil Human Rights Front CHRF ကစီစဉ်ခဲ့တာပါတရုတ်အစိုးရကပြီးခဲ့တဲ့နှစ်ဇွန်လအတွင်းဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေကိုကျင့်သုံးလာပြီးနောက်ပိုင်းလူထုချိတက်ပွဲတွေလုပ်ဖို့ CHRF ရဲ့ရှောက်ထားချက်တွေကိုကိုရိုနာဗိုင်းရပ်စ်ကပ်ပြေးရောဂါအကြောင်းပြပြီးအစိုးရကပယ်ချခဲ့ပါတယ်အဖွဲ့ကိုဖျက်သိမ်းဖို့ရှိတယ်ဆိုတဲ့ကောလာဟလတွေပြီးခဲ့တဲ့ရက်ပိုင်းကလေးကဒေသဆိုင်ရာမီဒီယာတွေမှာဖော်ပြခဲ့ပေမဲ့လည်းတင်းကနွေနေမှာမှအတည်ပြုတာဖြစ်ပါတယ်အသင်းဝင်အဖွဲ့တွေနှိမ်နှင်းခံရပြီးအရက်ဖက်အဖွဲ့အစည်းအနေနဲ့လည်းစိုးရိမ်ပွဲအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့အဖွဲ့ရဲ့ Facebook လူမှုကွန်ရက်မှာတင်ထားတာကိုလည်းတွေ့ရပါတယ်ရှင်
မလေးရှားဝန်ကြီးချုပ်မူဟက်ဒင်ဂျက်ဆန်ဟာတနင်္လာနေ့မှာနှုတ်ထွက်ဖို့ရှိတယ်လို့မလေးရှားကိနီသတင်းဌာနကပြောပါတယ်။ဝန်ကြီးချုပ်မူဟက်ဒင်ဟာလက်ရှိမြန်မာအစိုးရအဖွဲ့ထဲမှာအများစုထောက်ခံမှုမရတော့ဘဲဖြစ်လာနေပြီးတကယ်လို့သူနှုတ်ထွက်ကြောင်းအတည်ပြုခဲ့ရင်တော့သူဝန်ကြီးချုပ်တာဝန်ယူခဲ့တဲ့18လတာကာလအတွင်းဝရုံးသုံးကအချိန်တွေအဆုံးသတ်သွားနိုင်တယ်လို့တွေ့ပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကူးစက်မှုတိုးလာနေတာနဲ့နိုင်ငံစီးပွားရေးကြဆင်းတာကြောင့်မလေးရှားရဲ့အခြေအနေဟာမရေမရာပိုပြီးဖြစ်လာနိုင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။မြန်မာအစိုးရအဖွဲ့ကအကြီးဆုံးပါတီဖြစ်တဲ့ UMNO ပါတီကစစ်တော်မှတချို့ကသူ့ပေါ်ထောက်ခံမှုပြန်ပြီးရုပ်သိမ်းခဲ့တဲ့နောက်ခုလိုသတင်းထွက်လာတာပါ။ တကယ်လို့သူနှုတ်ထွက်သွားရင်နောက်အစိုးရအဖွဲ့ကိုဘယ်သူနဲ့ဖွဲ့စည်းမယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မလေးရှားရဲ့နောင်ရေးအတွက်ဘယင်အယ်ဆူတန်အဗ်ဒူလာကပဲဆုံးဖြတ်ဖို့ဖြစ်လာပါတယ်။ဝန်ကြီးချုပ်မူဟီဒင်ဟာတနင်္လာနေ့မှာဘယင်စီကိုနှုတ်ထွက်စာတင်သွင်းဖို့ရှိတယ်လို့ဝန်ကြီးချုပ်ယုံဝန်ကြီးမော့တ်ရက်ဆွန်မက်တ်ယူဆပ်ကပြောကြောင်းမလေးရှားကင်းဒီသတင်းမှာတနင်္လာနေ့ကဖော်ပြထားပါတယ်။
အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်ပံ့ဖြစ်စေရေးအတွက်ခင်မီအခြေခံအဆောက်အုံတည်ဆောက်ရေးမှအမေရိကန်ဒေါ်လာ 1.35 ထရီလီယံသုံးမဲ့အစီအစဉ်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေနေ့မှာကြေညာလိုက်ပြီးနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးရည်မှန်းချက်ပြည့်မီစေရေးအတွက်တန့်စင်တဲ့စွမ်းအင်ကိုပို့ပြီးတော့အသုံးပြုနိုင်ရေးဦးတည်လှုပ်ဆောင်မယ်အကြောင်းလည်းပြောပါတယ်။အိန္ဒိယလွတ်လပ်ရေးနေ့အခမ်းအနားအတွင်းမင်ကွန်းမှာအခုလိုကြေညာခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးအခုတော့သတင်းဆောင်ပါတွေကိုပြောပြပေးပါမယ်ရှင်။စကိုင်းတိုင်းမုံရွာမြို့မှာစစ်ကောင်စီကထုတ်ပြန်တဲ့အမိန့်တွေကိုဆန့်ကျင်တဲ့အနေနဲ့ဆန္ဒပြသူတွေဟာမနေ့ကလမ်းပေါ်ထွက်ဆန္ဒပြပါတယ်။ဒါ့အပြင်မုံရွာနဲ့ရန်ကုန်မြို့တွေမှာလည်းအသေးစားဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်ဆုံးဖြတ်ထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဆရာနာသိမှုကိုစတင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကမြို့တွေမှာမနေ့ကဆက်လက်ဖြစ်ပွားခဲ့ပြီးတော့သခိုင်းတိုင်းမုံရွာမြို့မှာလည်းဆန္ဒပြခဲ့ကြပါတယ်။အရာပိုင်းဒီဘက်ကမုံရွာမြို့မှာမနေ့7နာရီကနေညနေ4နာရီအထိလူတွေကိုအပြစ်မထွက်ပဲနေဖို့အမိန့်ထုတ်ပြန်လိုက်တာပါဝင်ဆရာနာသိမှုကိုစတင်တဲ့အနေနဲ့ပင်မတပိတ်စစ်ကြောင်းကဆန္ဒပြလူငယ်100လောက်ဟာဈေးဟောင်းမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်တယ်လို့မုံရွာဆန္ဒပြခေါင်းဆောင်တူဖြစ်တဲ့ကိုခန့်ဝေဖြူကပြောပါတယ
်အဓိကတော့ကျွန်တော်ဒီစစ်ကောင်စီရဲ့ထုတ်ပြန်တဲ့အမိန့်ညအာဏာတွေကျွန်တော်တို့ကဒီဖိဆန်ကြဖို့လူကူကိုတိုက်တွန်းတာဗျဒီအမိန့်ညမှာမဟုတ်ဘောတော့ဒီကျန်တဲ့ဒီကျွန်တော်တို့အမိန့်ညကိုလည်းကျွန်တော်တို့ဖိဆန်ကြဖို့ကျွန်တော်တိုက်တွန်းတာဆိုဗျလုံခြုံရေးတော်တော်လေးတင်းကျပ်တယ်ဗျနေရာနံပြားကိုသူတို့ချထားရပါတော့အဲ့ဒီကြားထဲကနေကျွန်တော်တို့ဒီမုံရွာပြည်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာပေါ့ဒီစက်ကောင်စီရဲ့အမိန့်တွေကိုနားခံစရာမလိုဘဲနဲ့ကိုယ့်ရဲ့ပုံမှန်တိုင်းပဲရှောင်းဝယ်ဖောက်ကားဖို့ပေါ့နော်ကျွန်တော်အဲ့ဒါအတိုက်တွန်းတဲ့အနေနဲ့ရောကျွန်တော်ဒီဆန္ဒပြပွဲကိုလုပ်တာဗျာ
ကျွန်မအင်းနဲ့ဥသာဝန်ကြီးဌာနကတော့မုံရွာမြို့ကို stay at home မြို့နယ်ဖြစ်သတ်မှတ်ထားပြီးမုံရွာခရိုင်စီမံအုပ်ချုပ်ရေးကောင်စီကလည်းပါဆယ်စနစ်နဲ့ရောင်းချတဲ့စားတောက်ဆိုင်တွေနဲ့တပိတ်ဆိုင်တွေကိုမနေ့10နာရီကနေညနေ4နာရီထိပိတ်ထားဖို့အမိန့်ထုတ်ပြန်လိုက်ပါတယ်စစ်ကောင်စီဘက်ကအခုလိုမိန့်ထုတ်ပြန်လိုက်တာဟာနောက်ခွဲမှာရောဂါထိန်းချုပ်ဖို့တဲ့နိုင်ငံရေးအရရည်ရွယ်ချက်တွေပါနေတယ်လို့ရှုမြင်ကြောင်းကိုခန့်ဝေဖြူကပြောပါတယ်
။အခုချိန်ကြီးတို့ဒီဆန္ဒပြပွဲတွေကိုကျွန်တော်တို့ဒီထိန်းချုပ်နိုင်ခြင်းမရှိသေးဘူးကော။ကျွန်တော်တို့အင်အားကောင်းကောင်းနဲ့နေတဲ့နေရာအနှံ့မှာကျွန်တော်တို့ထွက်နေတာကော။ဒါအဲ့အဲ့ဒါအပြင်ကျွန်တော်ဒီလမ်းပေါ်မှာတို့ကတော့လူတွေကိုအဲ့အချိန်တွေမှာမရှိသေးခြင်းနဲ့သဘောဆောင်နေပါတော့။အဓိကအဲ့လိုဆောင်ပြီးတော့တို့အုပ်ချုပ်ရေးကျန်းတရားစပြီးတော့တည်နိုင်အောင်ကြိုးစားတဲ့သဘောလေးဖြစ်တယ်။အဓိကတော့ကျွန်တော်တို့အဲ့နိုင်ပိုင်းခြားနေပိုင်းသပိတ်စစ်ကြောင်းတွေတို့ကျွန်တော်ဒီနောက်တစ်ခုကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့ကြောက်ကြားတွေပေါ့နော်ဒါတွေကိုထိန်းချုပ်ခြင်းတဲ့အတွက်တို့ဒီအမိန့်ကိုကျွန်တော်ထူးထူးခြားခြားထုတ်တယ်လို့ပဲကျွန်တော်တို့သုံးသပ်မိတယ်ဗ
ျစစ်တပ်ကအာဏာသိမ်းတာ6လကျော်လာတဲ့အထိနိုင်ငံတော်ဝန်ကမြို့တွေမှာဆန္ဒပြတာတွေဆက်ဖြစ်နေပြီးတော့မနေ့ကတော့မန္တလေးပခုတ်ကူကလေးစလင်းကြီးတစဲလုံငင်းဖဲခုံတဝဲဖအံစတဲ့မြို့တွေမှာလည်းဆန္ဒရှင်စန့်ကျင်ရေးဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟူသမျှဖိဆန်ကြဆိုတဲ့ကြွေးကြော်စံတွေနဲ့အတူခြိတက်ဆန္ဒပြခဲ့ကြပါလေ ဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းပြစ်ခတ်မှုတွေဘုံပေါက်ကွဲမှုတွေရှိနေပြီးတော့မနေ့ကတော့မုံရွာမြို့မှာဘုံလုံးပေါက်ကွဲခဲ့သလိုရန်ကုန်ကကြီးမြနိုင်မြို့နယ်နဲ့စံကြောင်းမြို့နယ်တွေမှာလည်းဘုံပေါက်ကွဲမှုတွေရှိခဲ့ပါတယ်ဒီမြန်မြန်မာမနေ့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အိမ်မှာနေထိုင်တဲ့သူတူကတော့ VOE ကိုအခုလိုပြောပါရစေ။အော်ဟုတ
်ကဲ့ဒါတော့လက်ချက်လည်းမပေါက်တာပေါ့။ဒါ၄နိုင်ပေါ့နော်။အမနေ့၄နိုင်မှာတော့တော့ပေါက်တယ်။အဲ့မင်းကတော့မှာတော့တည့်ရတော့ကမှာကတွေ့ရတာကမလည်းတော့ခုနှစ်လရက်တွေ့ရပေါ့။ပုံလုံးတော့တွေ့ရတဲ့ကြားရဲ့ပေါ့ဟုတ်။တော့တော့ရုံမှာတွေ့ရပေါ့နော်။ဒီကတော့တာဒီကတော့ဘုံရဲ့အဲတန်နိုင်ရဲ့ပေါ့။ရောက်ရောက်မှလည်းတွေ့ရတဲ့ကြားရဲ့ပေါ့ဟုတ်။
ဒီဘုံပေါက်ကွဲမှုတွေအတွင်းထိခိုက်ဒဏ်ရာရတဲ့သူရှိတယ်လို့မသိရပေမဲ့အခုလိုဘုံပေါက်ကွဲမှုတွေအပါအဝင်စနေနေ့ကမြို့ပတ်ရထားပေါ်မှာရဲတွေပြစ်ခတ်ခံရတာတွေကြောင့်လုံခြုံရေးတွေတိုးမြင့်ချထားတာတွေရှိလာနေတယ်လို့အဲ့ဒီမြို့နယ်တွေမှာနေထိုင်တဲ့မြို့ကန်တွေကပြောပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တာပါရှင်ထိုင်းနိုင်ငံတွင်ဖမ်းဆီးခံရမှုအခြေအနေတွေကိုပြောပြပေးပါမယ်။ ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မဲလမနယ်ကန်စနာဘူရီပြည်နယ်စိုင်ရိုတစ်တောတွေအတွင်းမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသား60ကျော်နဲ့အတူလူကုန်ကူးသူပွဲစားလေးဦးကိုစနေနေ့ကဖမ်းဆီးခဲ့ပါတယ်။ထိုင်းခြေစိုက်VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တပ်ပြည်နယ်မဲလမမြို့နယ်နဲ့ကန်စနာဘူရီစိုင်ရိုတက်တော်အတွင်းမှာပေါင်းအောင်နေတဲ့မြန်မာနိုင်ငံသား60ကျော်ကိုစနေနေ့တနေ့နဲ့ဖမ်းမိခဲ့ကြောင်းသက်ဆိုင်ရဒေသအနာဘိုင်းကပြောပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့အေအေစီလို့သမားကွန်ကြီးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပါတယ်။အဲ့တော့မင်းရအဖွဲ့ကျွန်တော်တို င်ဖမ်းမိပါတယ်မြန်မာပြည်သားအပွဲစားနှုတ်ဦးလေးတခါလည်းဖမ်းမိပါတယ်မြန်မာဒီတိုင်းအနာပိုင်းကြီးကဖမ်းမိလိုက်တာဖြစ်ပါတယ်အဲပြီးတော့ကျွန်တော်ထိုင်းနိုင်ငံကချင်နာဘူးဒီခရိုင်မှာလည်းမနေ့ရက်တည့်ရက်ထဲပါပဲ15ရက်ဖမ်းမိပါတယ်မြန်မာပြည်သားတနေ့ရက်တော့နှစ်နေ့ရှိပါခင်ဗျနှစ်နေ့လုံးကလည်းဒီမကြာခဏဖမ်းဆီးခံပြနေတဲ့နေရာတွေပေါ့နော်ဆင်းမှာကျွန်တော်တို့ပွဲစားနှုတ်ဦးလေးအဲ့မှာဖမ်းမိပါတယ်အဲကဲဒီကထားဘူးဒီမှာလေမနေ့ကတည့်ရက်ထဲဆိုရင်မြန်မာပြည်သားတွေဖမ်းဆီးခံရတဲ့မြန်မာပြည်သား60ဆန်းထားကြီးရဲ့သဘောပ
ါဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာမြန်မာပြည်ထဲမှာနိုင်ငံရေးမတည်ငြိမ်မှုအလုတ်ကန်ရှားပါးမှုတွေကြောင့်အလုတ်ကန်ရဖို့အတွက်လာခဲ့ကြသူတွေဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ
်အလုတ်လုတ်ဖို့သွားတာပါအမှန်ကတော့ထိုင်းနိုင်ငံကိုလုတ်လုတ်ဖို့သွားတယ်ကိုနိုင်ငံထဲမှာလည်းချက်တဲမှုကြီးနိုင်ငံရေးချက်တဲရောလက်ရှိစာဝန်ကြီးအခက်ခဲရောဆိုတော့မြန်မာနိုင်ငံထဲမှာလည်းဘယ်လိုမှရက်တည်လို့မနိုင်တော့ဘူးအလုတ်ကန်ခွန်လန်းကြီးလည်းအကုန်ရှားပါပြီးတော့နောက်ဆုံးဒီစားဖို့တောက်ဖို့အောင်ခက်ခဲဖြစ်နေတယ်လို့မားရီကဂျုံဟာကြားဖြစ်တယ်လို့တက်ကြတာပေါ့နော်။ဆိုင်မှုဝင်ရောက်တဲ့မြန်မာပြည်သားတွေပေါ့နော်။ပွဲစားကားတွေပြေးပြီးတော့တက်ကြတာ။ဟောပါဒါကျွန်တော်တို့ဒါကျွန်တော်တို့သိရတဲ့နေသားပါ။တခြားနေရာတွေမှာဆိုရင်လည်းအမြင့်စင်လို့ဖမ်းမိနေတာပါ။ဘာဖြစ်လို့လဲဆိုတော့အခုတရားမှုနိုင်ငံကြီးနေရာနေလူတွေဝင်ထွက်တာတအားများလာရင်အဲကျွန်တော်တို့လူကုန်ကူးကံမှုတွေလည်းဆွဲပြီးတော့ပါလာတာဒါထုံးစံလို့ဖြစ်နေတာပါ။
ထိုင်းနိုင်ငံကိုဗစ်ရေပေါ်ကာလမှာတရားမဝင်ခိုးဝင်သူတွေကိုဖမ်းမိတာတစ်နှစ်အတွင်း4000ကျော်ရှိပြီဆိုပြီးကတ်ရောဂါထိန်းချုပ်ရေးဘုတ်ကလည်းထုတ်ပြန်ခဲ့ပါတယ်။ဖမ်းမိသူတွေက3000ကျော်ဟာနေဆက်တွေကနေဝင်ရောက်လာသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီထက်မှာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင်။
ထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမှသတင်းပေးပို့သွားတာပါရှင်။သတင်းဆောင်မတွေကိုဒီမှာရပ်ပြီးသတင်းပတ်စင်ခဏတွေကိုနားဆင်ကြရအောင်ပါ။အရင်ဆုံးတော့မြမအရေးဆွေးနွေးကန်အစီအစဉ်ကိုတင်ပြပေးပါမယ်။မြမစစ်ကောင်စီကအင်းဆောင်အစိုးရပြောင်းလဲဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြီးတော့ဆဲဥချုပ်ရေးကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဥခင်မောင်စွေကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
နေရာဒီမှာအထွေထွေကောင်စီဘက်ကနေပြီးတော့အိမ်ဆောင်အစိုးရဖွဲ့လိုက်တယ်။ဒါနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်တယောက်ဖြစ်တဲ့အင်ကက်သဘောထားကိုသိချင်လို့ပါ
။တက်ချိုကြီးကနေပြီးတော့ဒီအိမ်ကောင်ပြောတော့တာသိပြီးဖြစ်မှာပါ။အဲ့မှာလည်းကျွန်တော်တို့ပါပါတယ်။ဒီရီကောက်ဘဲကိုကျစ်ပါပေးမယ်။ရီကောက်ဘဲမတမာမှုတွေကိုတွေ့ရှိတာတွေကိုကျွန်တော်တို့ထုတ်ပေါ်ပြီးတော့ကတဖန်ရနိုင်ငံတွေကိုလည်းပြောပြမယ်အာဆီယံပိုင်းနဲ့အာဆီယံကိုပြောပြမယ်အဲပြီးတော့ကျွန်တော်တို့ဒီဒီကောက်ဖွဲ့ကိုအောက်ရမသူကြီးပြပေးမယ်ဆိုတာလည်းပဲခရီးစကားကြီးပြောသွားတာကြားပါတယ်ကြားတော့သဘောတော့ဗျာဒီကောက်ဖွဲ့ကျင်းပဟိုဟာကိုပြီးယောဂကြာဖြင်းသွားတဲ့အချိန်တောင်းပါသာတယ်ကျွန်တော်တို့ဒီကောက်ဖွဲ့ကကျင်းပလို့ဖြစ်နိုင်ကြီးများတာပေါ့နောက်ပြီးတော့မကုန်တဲ့ကိစ္စတွေလည်းချက်ချက်လာကြကျွန်တော်တို့အဲသူ့အကန့်အဲဆိုတော့ဒါရိုက်တီးမှဆိုလို့ရှိရင်တော့သူပြောတဲ့အတိုင်းပဲတုံးမ419အရာဒီနေ့တီတီအဲတာဝန်ယူနိုင်တယ်ဆိုတဲ့အနေအထားဒီကိုရောက်အောင်တွားမှာပဲလို့မြင်ပါတယ်အဲ့ဒါပြီးတော့ဒီကောက်ဘဲကိုသူတို့6လကျွန်တော်အကြာမှာမဲ့ဆွဲရှိုးမင်းနေပြီးပြီးတော့ဒီကောက်ဘဲအတိတ်တခုကိုဖြတ်သန်းမယ်လို့ဒါသူဆိုတော့ရှိပါတယ်အဲ့တော့အောင်မြောင်လို့ဖို့ဆိုတာကောင်စီတည်းအနေနဲ့လို့ဖို့မဖြစ်နိုင်မင်းနဲ့ဒီကျွန်တော်တို့ care digital government ပေါ့အင်းဆောင်ဆူအနေနဲ့လို့ဖို့အတွက်ဖြစ်မှာပါလင်းတိုင်းနိုင်ငံရဲ့အသီးသီးကိုဖြီးဖြီးမိမိချုပ်ကန်ပြီးတော့ဆောင်ရွက်နိုင်ကြည်ကြီးရှိမယ်လို့ယူဆတဲ့အတွက်ကြောင့်မလို့ဒီလို care digital government အနေနဲ့အဲကျွန်တော်တို့ဆောင်ရွက်တော့ဖို့ဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ်နောက်ပြီးတော့
ဒီလည်းပြီးတော့ပြရပါတယ်။တောင်ကဲဒီကတော့မယ်လို့တွေဟာဒီလည်းရှိပြီးတော့နိုင်ငံတကာစစ်ဆန်ရေးမှာလည်းအများကြီးကြောက်သွားနိုင်တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ်။အငယ်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဘောပြီးခဲ့တဲ့ဒီဟိုမှာဖွဲ့လိုက်တဲ့စီမံအုပ်ချုပ်ရေးကောင်စီကရောဘယ်လိုမျိုးဆက်ပြီးတော့ရှိနေမှာပါလဲ။ဟုတ်ကဲ့ကျွန်တော်ပြင်သားမြင်သားရှိပါတယ်။ဒီကောင်စီထဲမှ
ဒီပါတီဝင်ပြန်ရေးမပြန်ရေးကတော့ဒီကျွန်တော်တို့ဒီစီမင်းဥပဒေနဲ့ကျွန်တော်ဘယ်လိုကန့်တမလဲအဲနိုင်ငံပါတီများမဟုတ်ဘူးနေဥပဒေနဲ့ဘယ်လိုညှိကြတဲ့ဆိုတာတွေပေါ်မှာမူတည်ပြီးတော့ချစ်ဆက်ပြီးတော့အဲဒီပါတီရည်တည်နိုင်ပြင်ဆင်ရတာမရှိသေးတာဆိုတာမကြခင်မှာပဲခင်ဗျားတို့ညီပြသွားပါတယ်မယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဟိုအငယ်ကတဖက်မှာလည်းနိုင်ငံတကာမှာဒီမှာပြူမှုရဖို့အတွက်ကိုအခုလိုမျိုးအိမ်ဆောင်အစိုးရအနေနဲ့ဖွဲ့စည်းလိုက်တယ်ဒါပေမဲ့တဖက်မှာလည်းအခုနိုင်ငံတော်မှာကဒီပြည်သူတွေကဟိုစက်ကြဆန္ဒပြမှုတွေရှိနေတုန်းပဲဆိုတော့ပြည်သူလူထုကလည်းဟိုလက်မခံဘူးဆိုရဲဥစ္စာမျိုးကိုလည်းပြသနေတာတွေလည်းရှိတယ်ဒါအဒီပေါ်မှာရောဘယ်လိုများမချက်ပေးလို့ပါလဲအင်းမြင်းပြင်းအနေထားမှာတော့ဗျာ
ပြည်သူလူထုကမကျေနပ်လို့ဆန့်ကျင်ဆန္ဒပြတယ်ဆိုတဲ့အဆင့်အရတော့ကျော်သွားပြီဟုတ်ကဲ့ဟိုပြည်သူလူထုကဆန့်ကျင်ဆန္ဒပြတဲ့အနေထားကျော်သွားပြီဆိုပေမဲ့တိုက်ပွဲတွေဟိုစစ်ပွဲတွေကရှိနေတယ်ဒီဟိုဒေသခံတွေနဲ့တိုက်ပွဲတွေလည်းရှိနေတယ်တိုင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေလည်းရှိနေတယ်အခြေအနေကလုံးဝကြီးဟိုငြိမ်သက်သွားမှာမျိုးလည်းမဟုတ်ဘူးပြည်သူလူထုတွေမှာလည်းတ
င်နေဘူးဒီလိုအားလုံးကဆန္ဒပြရယ်ဆိုရင်ဒီလိုအားလုံးရဲ့ဘလောက်ရာခိုင်နှုန်းကဆန္ဒပြနေတယ်အခုတည်းရှိနေပြန်မှာရှိနေတယ်လူတစုလူတစ်ဖွဲ့ရနေပြီးတော့ပြောက်ပေးနေတယ်နောက်ကပြောက်ပေးနေတယ်အဝေးကနေပြီးတော့ပြောက်ပေးနေ NUG ဖွဲ့ကပုဂ္ဂိုလ်ကြီးကပြောတဲ့ပုဂ္ဂိုလ်တော့ပဲဆန္ဒပြနေတာရှိပြီးတော့ပြည်သူတရားလုံးကတော့အိမ်ထဲရတော့မဖြစ်ပါဘူးရောတော့ကျွန်တော်မှသာဒီရှင်းပြီးတော့အပြည့်နိုင်ကြီးကိုကြောက်လို့မတွေ့ကြပါဘူး။ပြည်သူတရားလုံးဆန္ဒပြတယ်ဆိုရင်အသုံးလုံးတော့ကျွန်တော်လက်မခံဘူး။အဲပြည်သူရဲ့စိတ်ပိုင်းကဆန္ဒပြတယ်ဆိုရင်တော့လက်ခံတယ်။ပတ်စံပြီးဆက်ပြမယ်ဆိုရင်တမျိုးလုံးဆက်ဆန္ဒပြနေတာမဟုတ်ဘူးဆိုတော့ခင်ဗျားတို့စဉ်းစားကြည့်ရင်သိတာသင်ရှားဖြစ်ပါလိမ့်မယ်။အဲတော့ဒါကတော့တစ်ချက်ပေါ့ဒီတစ်နေ့ကရင်တိုက်ခဲရင်ဖြစ်နေဆိုတာလေးပဲဘယ်သူလိုဘယ်ဝါလိုပုံကိုယ်ရဲ့နောက်ကနေပံ့ပိုးမှုနဲ့သွားဘုံခွဲလိုက်အောင်လုံးလံကြော်လာဒီတင်းနံတော့တက်ပြီးတော့လုံးလံကြော်လာဒီဓာရီကတော့ရှိနေဒါတော့မရှိဘူးမို့ရှိပါလေဆိုတော့ဒိုလီလေးကောင်ပဲဒီတင်းနံလည်းကံရွက်ရင်ဟာရှိမှာသွားပြီးတင်းနံတက်ပြီးတော့ကြောက်လာတဲ့ဒိုလီကလည်းပဲအဲ့အဝေးကနေပြီးတော့ကြံကြားချက်တွေနဲ့သုံးနေတဲ့ဟာတွေကလည်းအထက်ရောက်တော့ရှိနေတယ်ဒါပြည်သူတရားလုံးပါပဲတိုက်ပွဲကြီးကိုရှင်နွေးနေတယ်ဆိုတာမျိုးကတော့ပြင်တင်းနံရဲ့အပြစ်ဆိုင်ရာအမဲတွေကျွန်တော်တို့အပြုံးပြုဖြစ်မှာသို့လို့ကျွန်တော်ခင်ဗျားကို
ကျွန်တော်ကဒီလိုတော့ယူဆပါတယ်။အင်္ဂေရုသဘောရမျိုးကိုအင်္ဂေရုသဘောရမျိုးကိုကျွန်တော်ဟိုဟာဖြစ်ပါတယ်။ဒါပေမဲ့ပြည်သူလူထုတရက်လုံးကဟိုအခုချိန်မှာမဟုတ်ပေမဲ့ဆန္ဒပြပွဲတွေရှိနေတယ်။ဒါပေမဲ့ပြည်သူလူထုတရက်လုံးကဆန္ဒပြခဲ့တဲ့အချိန်မှာအကြမ်းဖက်နှိမ်နင်းခဲ့တာတွေပြစ်ခတ်ခဲ့တာတွေကြောင့် ဒီဆန္ဒပြမှုတွေဟာအတိုင်းအတာတစ်ခုထိရော့ကျသွားတယ်လို့ပြောရင်အငယ်လက်ခံမလား
။ဒီကိစ္စတော့ဗျာဟို
ဒီသူကငင်းငင်းငန်းငန်းနဲ့ဆန္ဒပြခဲ့တာလေ
။အဲဖမ်းလို့မိတယ်ဆန္ဒပြတာဟုတ်လို့ဆိုတော့ဒီလက်ဆိုင်ကအနေနဲ့ဘာမှကျွန်တော်တို့အငင်းမွားပါဘူးဆန္ဒပြမှုခွင့်ကိုတို့ဟိုပြီးတာဖြစ်ပါလက်နဲ့ကင်ပြီးတော့ပြစ်ခတ်မယ်ဆိုရင်ဒါလည်းတို့ဥရိယငင်းငင်းမှုလာဆိုတာဝန်ယူခြင်းဖြစ်ပါလေဆန္ဒပြတာတော့မပြဘူးလို့ကျွန်တော်တို့တက်တက်ထားချက်ဒီအမှုရှိမရှိသေးပါဘူးဆိုပြီးဆန္ဒပြတာလည်းရှိတုံးပါပဲတို့တော့ဒီလိုင်းပစ္စည်းတွေအစိုးရဆန္ဒတွေဟိုပြည့်ရှိမယ်ဆိုရင်တော့ဖန်ကြီးရဲ့နှိတ်ကွက်တွေဟာမျိုးတော့ရှိကောင်းရှိမှာပေါ့ဒါပေမဲ့ဒီလူတွေကိုအကြောင်းပဲတတ်ဖြတ်နေတယ်ဆိုတော့အိန္ဒိယကြီးကပြောဆိုချက်တွေကတော့
ကျွန်တော်တမ်းပဲတစ်ဖက်မှာလည်းပြည်သူတွေကငင်းငင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တယ်ဒါကိုအကြမ်းဖက်နှိမ်နှင်းခဲ့တာတွေရှိတယ်ငင်းငင်းငန်းနဲ့ဆန္ဒပြလို့ပြတော့အကြမ်းဖက်နှိမ်နှင်းခဲ့တာတွေရှိတယ်ဆိုတာလည်းဒါသက်သေအထောက်အထားတွေရှိပါတယ
်တို့ကတော့အခုထိဟိုဘက်ကဒီဘက်ကဆိုမရှိဘူးကွာကျွန်တော်တို့ကနိုင်ငံရေးသမားတွေဖြစ်တယ်တန်ကြီးကွန်ဆာရင်းနဲ့ပြည်သူလူထုအင်ဂျန်တာရေးတဲ့ကူပဲကျွန်တော်တို့မျှော်လင့်ပြီးတော့မှန်တဲ့ဘက်ကညက်နေတာဖြစ်တယ
်ဟုတ်ကဲ့
ဘယ်မှသမားမှုဖြစ်တာကြီးကိုကောင်းမွန်ခံပြီးတော့ဘယ်မှသမားမှုကြီးကမဟုတ်ပါဘူးလို့ကျွန်တော်တို့ကပြောတိုက်ပေးလိုက်ပြီးပြောနိုင်တဲ့ကျွန်တော်တို့နိုင်ငံရေးပါကောင်းလေကိုပိုင်နိုင်ငံရေးအတွေးခေါ်မရှိပါဘူးကျွန်တော်တို့မှမှန်မှန်နဲ့မှားရမှားတယ်ပြည်သူအကျိုးမရှိဘူးပြည်သူပဲကျွန်တော်ပြောရတဲ့တက်တည်ရှိပါတယ်ဟိုဘက်ကဒီဘက်ကဆိုမဟုတ်ပါဘူးပြည်သူဘက်ကဆိုရင်နေရာမှာဘယ်သူတွေရလဲဘယ်အဖွဲ့ချင်းနေရလဲဒီကိုပိုင်နိုင်ငံကြီးတက်တည်နေရာမှာဝေလူဝေပြောသိနေပြီဖွဲ့အင်ကိုကြားတယ်ဒီကျွန်တော်တို့ဒီကဗိုလန်တီယာတွေပါနေပြီလုပ်နေတဲ့အခါမျိုးမှာပြည်သူတွေလုံးဝစောင့်ကြည့်ပါတယ်ဆိုရဲဒီကတော့ပြောလို့ရှိရင်ပန်ကံမှုအတိုင်းတာတော်တော်ကြီးကိုအားနည်းသွားပြီလို့ပဲကျွန်တော်ကတော့ယူဆပါတယ်ဟုတ်ကဲ့
ဒါပေမဲ့အခုထိုးနေတဲ့ဥစ္စာမှလည်းတိတ်အများကြီးတော့မရှိပါဘူးအနည်းချင်းပဲရှိတယ်လို့ကျွန်တော်တော့သိထားပါတယ်အဲ့လို
ရတယ်ဗျာညီလေးပဲရတာဦးလေးသုံးသန်းလေးသန်းပဲရတော့ရတော့ပဲသူအရှင်းလိုက်ခွဲထိုးနေတာ65နှစ်အထက်တို့ကျမရေဝန်တန်းတို့ပန်လုံကန်းတို့အဲ့လိုခွဲထိုးပြီးနေတာဟုတ်အဲ့တော့တကယ်လို့သာပြည်သူတရားလုံးကစန့်ကျင်နေဆိုရင်ပြည်သူကြလည်းမလိုဘူးဘာမှဆက်ပြီးတော့သူတို့ပြီးတဲ့ဆန်းလေးစီတွေလည်းယူကြတောင်းလည်းမရှိဘူးအဲ့လိုလိုလည်းကျွန်တော်တို့တွေးလို့ရတယ်လို့ကျွန်တော်ခင်ဗျားကိုပြောပြတာဖြစ်တယ်ဟုတ
်ဟိုအခုလို့ဖြေကြားပေးရတော့လည်းကျေးဇူးတင်ပါတယ
်ကိုရနိုင်စီစဉ်တင်ဆက်ခဲ့တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့အစီအစဉ်တွေထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်။နောက် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဆိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American အသံရဲ့2020ခုနှစ်ဩဂုတ်လ16ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.13 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဥစီသူအောင်မြင့်အစီအစဉ်တင်ဆက်နေတဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။ဗဟုဘန်ဘာတွေလုံနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြထားပါတယ်။ဥစီသူအောင်မြင့်နဲ့အတူမတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင်ရန်ကုန်နဲ့နယ်မြို့တွေကဗန်ပီးပီးရဲ့ ATM ဆက်တွေမှာငွေထုတ်ဖို့တန်းစီစောက်ဆိုင်နေတဲ့လူတိုင်းရှည်ကြီးတွေကိုမမြင်မတွေ့ကြရတော့ပါဘူးအပေါ်ရန်ကြည့်လိုက်ရင်တော့ပြည်တွေအဲ့လိုဗန်ကနေငွေထုတ်ဖို့အလူရဲ့ကြိုးစားတာမျိုးမမြင်ရတော့ဗန်အငွေတွေနဲ့ပတ်သက်ပြီးအခက်အခဲအကျတ်တဲကြုံရတဲ့ကိစ္စတွေပြီးဆုံးသွားပြီလားလို့တောင်ထင်စရာပါတကယ်လက်တွေ့အဲ့လိုအခြေအနေမျိုးဖြစ်မနေပါဘူးပြည်တွေရဲ့အနှံ့ငွေဗန်နေတဲ့ပိတ်မိနေစေဖြစ်ပြီးမောင်ခိုဈေးကွက်ကနေငွေသားစက်ကူထုတ်ယူခြင်းနဲ့ဆိုရင်ခုနှစ်ရာခိုင်နှုန်းလောက်ပိုပေးပြီးမှရနိုင်မှာဖြစ်တယ်လို့ ATM ဆက်တွေထဲတောင်ငွေမထည့်တော့လို့တန်းစီမဲ့ပြည်သူတွေမတွေ့ရခြင်းပါဒီကြားထဲစစ်ကောင်စီကနေလာမဲ့ဩဂုတ်လ16ရက်နေ့ကနေ20ရက်နေ့အထိအစိုးရရုံးနဲ့ကျောင်းတွေပိတ်တဲ့ပိတ်ရအဖြစ်သတ်မှတ်ထားသလိုဗန်တွေကိုပါပိတ်ထားမယ်လို့ကြေညာထားတဲ့အတွက်ပြည်သူတွေကြားကောလာဟလသတင်းမျိုးစုံထွက်ပြီးဗန်ထဲပိတ်မိနေတဲ့အငွေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေလည်းဖြစ်ပေါ်နေတာတွေ့မြင်ရပါတယ်။ဒီလိုအခြေအနေမျိုးအောက်ဘိုးဘန်ဘက်ကဘာတွေအကောင့်ထဲပေါ်ခဲ့သလဲ။အဲ့ဒါတွေကရောအလုပ်ဖြစ်ပါရဲ့လားဆိုတာမေးဖို့ထုတ်เสียပါ
။မြန်မာနိုင်ငံကဗန်တွေအခုလိုအခြေအနေရောက်သွားရတာဟာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းမှုနောက်ပိုင်းကအစပြုပါတယ်။ပထမပိုင်းဗန်ဝင်နှန်းတွေ CDM လုပ်လို့ဗန်တွေပိတ်ထားရတဲ့အချိန်ပြည်သူတွေဟာလိုအပ်တဲ့ငွေတွေကို ATM ဆက်တွေမှာထုတ်ယူတာတယောက်နဲ့တယောက်ငွေပေးငွေယူကိစ္စအိမ်အရောက်ပို့အစားအသောက်နဲ့ကုန်စည်ရောင်းဝယ်မှုကိစ္စတွေကို Mobile Banking နဲ့လုပ်နိုင်နေတာကြောင့်ဗန်ကိစ္စပြဿနာကြီးကြီးမားမားမပေါ်ခဲ့ပါဘူး။ဒါပေမဲ့စစ်ကောင်စီဘက်ကနေသတင်းစစ်ဆေးမှုကိုရပ်တန့်သွားအောင်ဆန္ဒပြပွဲတွေကိုကင်တွယ်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျိုးတွယ်အင်တာနက်ဝန်ဆောင်မှုကလွဲပြီး Mobile Data, Wi-Fi အပါအဝင်အင်တာနက်ဝန်ဆောင်မှုတွေကိုရပ်ဆိုင်ပိတ်ပင်လိုက်တဲ့အခါမှာတော့ဗန်ကိစ္စပြဿနာတက်ပါတော့တယ်။အင်တာနက်သုံးမရ၊အွန်လိုင်းကနေငွေပေးငွေယူလုပ်မရတော့တဲ့အခါပြည်သူတွေဟာငွေသားစကူတွေကိုပဲကင်ဆောင်အသုံးပြုဖို့ဖြစ်လာပြီးဗန်မှာအပ်ထားတဲ့ငွေတွေထုတ်ယူဖို့ဗန်နဲ့ ATM ဆက်တွေမှာတန်းစီနေတဲ့လူတန်းရှည်ကြီးတွေပေါ်ပေါက်လာရတော့တာပါပဲ။ဒါကိုစစ်ကောင်စီလက်အောက်ဗဟိုဘဏ်ကနေငွေသားထုတ်ယူမှုကိုကန့်တတ်တာနဲ့တုံ့ပြန်ပါတယ်။အကျိုးဆက်အနေနဲ့တာမန်ပြည်သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ဗန်မာငွေကြေးအနှံထားသူအားလုံးသူတို့အနှံထားတဲ့ငွေတွေကိုလွယ်လွယ်ထုတ်လို့မရတော့တဲ့ပိတ်မိငွေတွေအဖြစ်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေရောက်ပြီးမှစစ်ကောင်စီဘက်ကအင်တာနက်လိုင်းတွေကိုတဖြည်းဖြည်းပြန်ဖွင့်ပေးလိုက်လို့မိုဘိုင်းဘန်ကင်းပြန်အသုံးပြုလာနိုင်တဲ့အချိန်ဈေးကွက်ထဲမှာဗန်တွေကငွေနဲ့ပေးချေတာကိုလက်ခံလို့စိတ်မရှိကြတော့ပါဘူး။အကြောင်းကတော့အဲ့ဒီဗန်တွေကငွေစည်းဆိုတာဟာလွယ်လွယ်ပြန်ထုတ်ယူနိုင်ခြင်းမရှိလို့ပါပဲ။အခြားတစ်ဖက်မှာတော့ဗန်တွေပိတ်မိငွေစည်းဖြစ်မှာဆိုရင်ပြီးဘယ်သူမှဗန်တွေသွားပြီးငွေကြေးအနှံနာမလုပ်ကြလေတော့ဗန်ဝင်ဆောင်မှုလုပ်ငန်းရပ်ဆိုင်းသလောက်နှီးပါဖြစ်သွားစေပါတော့တယ
်။ဘိုးဘန်ဘက်ကတော့အဲ့ဒီခြေနေတွေကနေထွက်ပေါက်ဖြစ်အောင်ဗန်တွေတဲ့အငွေတွေဝင်လာအောင်နောက်ထပ်အကောက်အစ်စ်တွေဖွင့်ပြီးငွေလာအကျဖို့ဆွဲဆောင်စေပါတယ်။အဲ့ဒီစင်အစ်စ်ကငွေတွေကိုအချိန်မီပမာဏအကန့်အသတ်မရှိပြန်ထုတ်ယူနိုင်တယ်လို့ကြေညာပါတယ်။ဒါပေမဲ့လည်းအဲ့ဒီငွေတွေကို ATM ဆက်တွေနဲ့ချိတ်ဆက်သုံးမရတာအခြားဘဏ်စင်တစ်ခုခုကိုလွှဲလိုက်ရင်ပိတ်မိငွေစင်တွေပြန်ရောက်သွားစေတာအနှံ့ငွေအကုန်ပြန်ထုတ်မရပဲပမာဏတစ်ခုခြံထားရမှာစသဖြင့်ပြဿနာမျိုးစုံကြုံရတာမို့အဲ့ဒီအကောင့်အစ်စ်တွေဖွင့်ပေးမယ်ဆိုတော့ဆွဲဆောင်မှုကလည်းအောင်မြင်မှုမရခဲ့ပါဘူး။ဒီကြားတဲ့ဘိုးဘန်ဟာဘန်အသုံးပြုသူတွေအပေါ်ပုံပြီးတင်းကျပ်တဲ့စည်းကမ်းချက်တွေထုတ်ပြန်လာတာတွေ့ရပါသေးတယ်။အဲ့ဒါတွေကတော့အစိုးရဆန့်ကျင်သူတွေဟာဘန်စနစ်ကိုအသုံးပြုပြီးငွေကြေးလွှဲပြောင်းမှုတွေလုပ်နေတယ်ဆိုတော့ဆွတ်ဆွဲချက်နဲ့ငွေကြေးလွှဲပြောင်းမှုတွေရဲ့ပမာဏကန့်သက်တာအချို့သောအကောင့်တွေကို freeze လုပ်ပြီးပိတ်ပင်သိမ်းယူတာနိုင်ငံခြားငွေနဲ့နိုင်ငံခြားကလွှဲပြောင်းပေးတာတွေကိုလည်းလွှဲပေးပမာဏအတိုင်းပြန်ထုတ်မပေးပဲပိတ်မိအကောင့်ဟောင်းနေတယ်ပဲထည့်ပေးတာစတာတွေလုပ်ပါတယ်
တပြိုင်နက်တည်းပုဂ္ဂလိကဘန်တွေအပေါ်ပေါ်ပြင်းတင်းကျပ်တဲ့စီးနင်းတွေချမှတ်ခဲ့ပါသေးတယ်။အဲ့ဒါတွေကတော့နိုင်ငံသားဝင်အဝင်အထွက်အထုပ်အသွင်းအလဲအလှယ်နဲ့ပတ်သက်ပြီးနှစ်နဲ့ချီတဲ့စီးနင်းတွေပြန်တောင်းယူတာဘန်တွေမှာနိုင်ငံသားတော်ဝန်ထမ်းခန့်အပ်မှုစီကံတွေတင်းကျပ်တာနဲ့အရေးအတွက်ကန့်သတ်လျှော့ချဖို့ညွှန်ကြားခဲ့တာတွေပါပဲ။ ဒီကနေ့ဩဂုတ်လတည့်ရက်နေ့တိုင်းပြည်ကိုပြောတဲ့မိကုံးမှာတော့ဗိုလ်ချုပ်ကြီးအောင်လှိုင်ကသူတို့အာဏာယူပြီးနောက်ပိုင်းဗန်ဝင်တန်းတွေစီဒီအမ်လောက်ကြလို့အခက်အခဲဖြစ်ပေါ်ခဲ့ပေမဲ့ဇူလိုင်လအရောက်မှာတော့တည်ငြိမ်မှုရှိလာပြီဖြစ်တဲ့အကြောင်းကိုဗစ်ကာကွယ်ကုသထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့လေလိုအပ်သူတွေကိုဗန်တွေကနေငွေကြေးထုတ်ယူခွင့်ပြုထားကြောင်းပြောဆိုခဲ့ပါသေး Naram Duyadalu, Letri Male, Digital Sinine, Bechelu, Miyake Jabau. A lot of Gidurene, Sewa Oxygen, Oxygen Concentrator Ne, a task sip siri, where you lure suing, Bokaliga Akangu, which jet thinese, Gomini Akane suing, jet thinia, Toyunine, Lope Hobanga, Jolila Nasashi Anima, Topia Mari, Tabi met the get letter, Pandrima, Bami Nyaneka, Hyunja Taram Shi, Lotono Nilem Shibu Sobi, Bebangama, Toma Bibau. ဘန်ရီရဲ့အခြေအနေနဲ့ပတ်သက်ပြီးဩဂုတ်လ17ရက်နေ့မှာလုပ်တဲ့အင်တာဗျူးတစ်ခုမှာဘဟုဘန်ဒူဩကတာဦးဝင်းတော်ကဘန်ရီမှာငွေသွင်းသူမရှိငွေထုတ်သူတွေပဲများနေတဲ့အတွက်ဇူလိုင်လအထိအနှုတ်လက္ခဏာပြခဲ့ကြောင်းဩဂုတ်လမှာတော့ငွေသွင်းသူတချို့ရှိလာတာကြောင့်အပေါင်းလက္ခဏာပြလာတယ်လို့ပြောဆိုထားပါတယ်။တကယ်တော့ဩဂုတ်လအတွင်းဘန်ဒီဟာအများပြည်သူအနှံ့ငွေတွေကိုလုံးဝနှိပါထုတ်မပေးတော
ာတဲ့လက္ခဏာလို့တော့မှတ်ယူနိုင်မယ်မဟုတ်ပါဘူးပြောရရင်စစ်ကောင်စီလက်အောက်ဘူပါဘဏ်လုပ်ငန်းကိုဝန်ဆောင်မှုလုပ်ငန်းအဖြစ်ရှုမြင်ဘဏ်ရဲ့ဝန်ဆောင်မှုရယူနေသူကစတမာတွေရဲ့လိုလားချက်ကိုဦးစားပေးစီမံခန့်ခွဲတာမျိုးထက်အာဏာထိန်းချုပ်နိုင်ရေးဦးစားပေးပြီးကန့်သတ်မှုတွေစီကံတင်ချက်မှုတွေလွဲမှားတဲ့ညွှန်ကြားချက်တွေပိုပိုပြီးချမှတ်နေတာတွေကြောင့်ဘဏ်စနစ်ပြိုလဲလို့မတတ်အခြေအနေရောက်လာရခြင်းပါဒါတွေကိုပြုပြင်နိုင်ခြင်းမရှိသေးသည့်ဘဏ်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့နာမည်ကံဘဏ်တွေအဖြစ်ပဲဆက်ပြီးတည်ရှိနေဦးမယ်ဖြစ်ကြောင်းပ
ါဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင်အခုကတော့သောရရှင်တို့ပေးစာတွေကိုပြန်ကြားပေးမှာဖြစ်ပါတယ်မအေးတန်တာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကိုနားဆင်ပါရှင်
ရှိရနေဖြစ်ပါစေတော်ရရှိပါရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှိနေကိုမြစ်တာအတိလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ဒီဘက်တော့ Facebook မှာလာရတဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုပြန်ကြားပေးကြပါတယ်တိုက်ချင်းစုဆိုတဲ့တော်ရရှိကကဘာကြီးတစ်ခုလုံးလူလူချင်းကိုချင်းစာတရားများဖြင့်ငင်းညောင်တိဆောင်နိုင်ပါစေဆိုပြီးစုတောင်းမြတ်တာပို့လာပါရယ်အားလုံးအတွက်အမတန်မင်္ဂလာရှိတဲ့စုတောင်းဖြစ်ပါရယ်ကြော်သူဆိုတဲ့တော်ရရှင်ကတော့တရေအစ်စ်တွေတက်တိုင်းတင်ပေးတဲ့ VOA ကျမ်းမာပါစေတဲ့ဟုတ်ကဲ့ VOA တော်ရရှင်တွေအားလုံးမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျမ်းမာပါစေလို့ပြန်ပြောစုတောင်းပေးချင်ပါတယ်ရှင်ဦးလေးကြီးဆိုတဲ့တော်ရရှင်ကတော့မစင်နာနေစာတို့လေးရေးပြီးတော့မေးလာတာပါ VOE ကိုဒီကနေစာရေးတာပေးပို့လို့ရပါလားတဲ့သူလိုပဲမေးလာကြတဲ့သွားရရှင်နေရှိပါရင်နောက်ကိုကျော်ဟင်းထွန်းဆိုတဲ့သွားရရှင်ကတော့တချင်းတောင်းကျင်လို့ပါတဲ့ဟုတ်ကဲ့နှစ်ယောက်စလုံးကိုဒီမှာပေါင်းပြီးတော့ဖြစ်ကြပေးကြပါရနော်ကျမတို့စီကိုစာရေးမယ်ဆိုတော့လောလောဆယ်စာရိတ်ကပို့တာပါညာကလည်းကြားရတဲ့အတွက်ကြောင့်မလို့ Facebook စာမျက်နှာကနေပြီးတော့ရေးလို့ရပါတယ်Facebook ရဲ့ Messenger အသုံးပြုပြီးတော့ရေးမယ်ဆိုရင်တော့ချက်ချင်းရောက်ပါတယ်။ဒါမှမဟုတ်လည်းကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာဖြစ်တဲ့ bemis@voanews.com ကို email ရေးပြီးတော့ပို့နိုင်ပါတယ်ရှင်။ နောက်ခုစလုံးကတော့အင်တာနက်ကပို့တာမလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်နော် burmese@voanews.com ဆိုတော့ဒီအောင်လုံးဖတ်လို့ရတာဖြစ်ပါတယ်ကျမတို့စီကိုဟိုတယ်တော်တော့ကလည်းစာရိုးလေးတစ်စောင်ရေးသွားတယ်ဘာကြီးမျိုးဆိုတဲ့သွားရှင်ကလည်းအခုစာနေနဲ့ရှိရှိပြန်ပြီးရေးလာပါတယ်ရှင
် VOA မိသားစုအားလုံးကျေးဇူးပါခင်ဗျာကျွန်တော်ရင်တစ်ခေါက်ရေးပို့တဲ့စာကိုVOA မြန်မာပြည်မှာပေးစာများအစီအစဉ်ကနေဖြည့်ပေးသွားတာနားထောင်လိုက်ရပါတယ်ခုလောလောဆယ် VOA app ကပဲနားထောင်အားပေးနေပါတယ်အင်တာနက်ကနေဆိုတော့ပိုက်ဆံကုန်တာပေါ့ဗျာကျွန်တော် VOA ကို88ခုနှစ်ကတည်းကနားထောင်နေတာပါဟိုးအရင်နှစ်တွေတုန်းကဒီဇင်ဘာရောက်ပြီဆိုရင်လက်ဆောင်ပြက်ကြိန်တောင်းမှုပါတယ်ရတော့မရဘူးပါဘူးဗီဒီယိုတွေမဲဖောက်ပေးတုန်းကလည်းမပေါက်ပါဘူးလူကျင်လိုက်တာဗျာဒီမှာကတရုတ်ကလာတဲ့ရေဒီယိုပဲတုံးနေရတာအဆင်မပြေပါဘူးဗျာကျွန်တော်အထင်ရေဒီယိုတွေဝယ်တုံးတာဆယ်လုံးအထက်ရှိပြီထင်ပါရဲ့ကမယ်တော့မထင်ပါဘူးဗျာဘာပဲဖြစ်ဖြစ် VOA ကိုနေ့စဉ်အမြဲအားပေးလျက်ပါခင်ဗျာနောက်ဆိုဒီဓမ္မကစာရေးရေးပါဦးမယ်ခင်ဗျာ
ဟုတ်ကဲ့ပါ။ဗာကြီးမျိုးကြီးဒီစာကိုဖတ်ရတဲ့အခါမှာကျမတို့တော်ရရှင်တွေကျမတို့ရဲ့အစီအစဉ်တွေကိုသိချစောင့်ပြီးတော့နားထောင်နေရဆိုတာသိရလို့အမတန်မှဝမ်းသာရပါတယ်เนาะ။ကျမတို့ဒီ VOA ကရေဒီယိုပေးတယ်ဆိုတော့ဆယ်စုနှစ်တခုလောက်တောင်ကြာပါပြီเนาะ။အခုလောလောဆယ်တော့ရေဒီယိုပို့ပေးတာမျိုးမရှိသေးပါဘူးရှင်။နောက်ပိုင်းမှလည်းတော်ရရှင်တွေက Facebook ကိုပို့ပြီးအသုံးများလာတာတွေ့ရပါတယ်။ဟိုအခုလိုမျိုးအင်တာနက်ဖြတ်တောက်တာတွေမရှိခင်တော့ပါဆိုရင်ဒီရေဒီယိုကနေနားထောင်တာတော်တော်လေးကိုနေသွားပါရေနော်အခုတော့မှပြန်ပြီးတော့ဒီအင်တာနက်ဖြတ်တောက်မှုတွေနဲ့ကျမတို့ရေဒီယိုကိုသွားရစင်နေပြန်ပြီးတော့ဖမ်းယူနားဆင်ကြရတယ်ဆိုတာသိရပါတယ်အခုလိုမျိုးအစီအစဉ်တွေကိုပုံစံမျိုးစုံနဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုကိုစာရင်းနေကြသွားရှင်မက်ဆန်နာကတော့ဗီဒီယိုဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေတဲ့မြန်မာပြည်ပေးစာခန္ဓာကနေစာရထုတ်လွှင့်ပေးတာမကြခဏကြားရပါတယ်ကြိုက်ပါတယ်အဖို့ထန်တဲ့ပေးစာတွေဖြစ်လို့ပါသတင်းစာအဖွင့်နဲ့သတင်းကြေညာလို့အပြင် VOA ရဲ့တာဝန်ကျသတင်းကြေညာသူဆူတောင်းပေးတဲ့ကျမတို့မြန်မာနိုင်ငံပြည်သူပြည်သားတွေအားလုံးအတွက်ဆူတောင်းပေးတဲ့အတန်ကကျမတို့အတွက်စိတ်ချမ်းမြေ့ရပါတယ်ဆူတောင်းတန်ကတာယာလာပါတယ် VOA ရဲ့မက်ဆန်နာရေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုမှတ်မှန်းနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်တွေစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့ဗီဒီယိုသောရရှင်ကအခုလိုမျိုးရေးလာပါတယ်
။မင်္ဂလာပါ VOA အကူအမများအစဉ်မပြတ်တင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်။အမြင်နားထောင်ကြည့်နေလျက်ပါ။အဝေးရောက်ရှင်မြန်မာများအမိမိပြောင်းရင်ကြရတယ်။ဒါပေမဲ့လမ်းတွေပိတ်အိုသမားတွေအခက်အများကြီးတွေ့နေရပါတယ်။ကြည့်လေရင်နဲ့ပြန်တော့လဲအိမ်ပြန်မရောက်သေးဘူးအခုဆိုနှစ်လားကြည့်ပြီဗျာဘာတွေဖြစ်နေတာလဲအလုတ်ကအဆင်မပြေလို့အမိမြေပြန်ပါတယ်ဆိုမှပူပြီးဆိုးနေတယ်ခင်ဗျာအဝေးရောက်ရွှေမြန်မာများပြန်မယ်ဆိုရင်တရင်တေချာစုံစမ်းပြီးမှပြန်ကြပါအခုချိန်မှာအမိမြေကိုမပြန်သေးတာအကောင်းဆုံးလို့ကျွန်တော်တို့ထင်တယ်အဝေးရောက်ရွှေမြန်မာများတည်ပြေခြင်းလို့ကျေးဇူးပါ VOA ခင်ဗျာ
ဟုတ်ကဲ့ပါဒီ VOA သောရရှင်ကသူတွေ့ကြုံရတဲ့အဖြစ်အပျက်ကိုဒီ VOA ပြည်သက်တွေအားလုံးတည်အောင်ဝေမျှလာတာဖြစ်ပါတယ်။လောလောဆယ်တော့နိုင်ငံရဲ့ချောင်းမှာရောက်နေတဲ့အဝေးရောက်မြန်မာတွေမြန်မာနိုင်ငံကိုလောလောဆယ်မပြောင်းသေးတာအကောင်းဆုံးပါဆိုပြီးတော့ဒီသောရရှင်ကကိုနာရောကသူပြောတဲ့အကြောင်းအရာနဲ့အကျိုးအကြောင်းပြပြီးတော့ရှင်းပြလာပါတယ်ရှင်။ကျော်စိုးမှုဆိုတဲ့သောရရှင်ရဲ့စာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့အခါကြုံရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူထုမှာအလုပ်တွေပြုတ်စားဝတ်နေရေးခက်ခဲရတဲ့အထက်အခုကုဆက်ရောဂါကပ်ပြီးကြောင့်ပြည်သူတွေအတွက်အကြီးအကျယ်အကျက်ရိုက်နေပါပြီဆိုတော့ဒီသောရရှင်ရှင်းဖွင့်လာပါပြီ
မင်္ဂလာပါ VOA ကျွန်တော်က88နောက်ပိုင်းမှာတည်းက VOA ကိုအမြဲနားဆင်နေတာပါရေဒီယိုဖမ်းယူရတာတစ်ခါလေအဆင်မပြေမှုတွေရှိခဲ့ပါတယ်အခုတော့လူလူမိတ်ဆွေရုပ်တံလိုင်းထပ်တိုးချက်လွင့်ပြီလို့ကျေးဇူးအထူးတင်ပါတယ်အင်တာနက်ကနေကြည့်ပြန်တော့လဲဖုန်းပေမတက်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဆက်အာနာသိမ်းပြီးတဲ့ကအလောက်ကပုံမှန်မလုပ်ရတော့ဘူးဗျအခုဆိုပို့ပြီးတော့ဆိုးလာပါတယ်ကိုဗစ်တတိယလိုင်းကြောင့်ကျွန်တော်တို့အခြေခံလူမှုတွေတော်တော်ကိုအထိနာပါတယ်။လောက်ချလိုက်တော့ပိုဆိုးတော့တာပေါ့။အလုပ်တွေကလည်းတနေ့ချာပိုပြီးတော့ခက်ခဲလာပါပြီ။ရှေ့ဆက်ပြီးအဆိုးနဲ့အကောင်းကအဆိုးဘက်ကိုဥတီလာနေပါပြီ။ဒါကြောင့်ကျွန်တော်တို့ပြည်သူတွေကို ကုလမတောင်းဝင်ရှိသူများအမြန်ဆုံးကူညီပေးကြပါလို့မြန်မာပြည်သူတွေကိုစား VOA ကနေတဆင့်တောင်းဆိုလိုက်ပါသည်ဗျာကျေးဇူးပါ VOA
သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်နော် VOA ဝိုင်းတော်သားတွေအားလုံးမင်္ဂလာပါဆိုပြီးတော့နှုတ်ခွန်းဆက်လာတဲ့သရရှင်ကတော့စကိုင်းတိုင်းဒေသကြီးရဲမပင်ခရိုင်ရဲမပင်မြို့နယ်တွင်ကကျေးရွာလေးတရွာပါတဲ့
ကျမတို့ရွာလေးကတော့မကြမြို့မရောက်သေးတာလမ်းမဆက်သွဲရဲ့အဆင်ပြေချောမွေ့တဲ့ရွာကလေးပါအရင်ကဆိုရင်အရာအလုံးအတွက်အဆင်ပြေချောမွေ့ပေမဲ့အခုတော့စစ်ကောင်စီရဲ့ဖျက်ဆီးနှောက်ယှက်မှုတွေကြောင့်တော့ရေးလာရေးခက်ခဲမှုတွေနေ့စဉ်ကြုံတွေ့နေရပါတယ်ရွာတွေဖက်ကကျမကြီးဆီမလေးတွေရဲရွာကျမကြီးအတွက်မုံရွာမြို့ကနေဆေးတွေဝယ်ပြန်လာသူတို့တွေပါလာတဲ့ဆေးတွေကိုအတင်းအဓမ္မသိမ်းယူတဝက်ကိုပဲယူပါကျန်တဲ့ဘက်ကိုပြန်ပေးပါပြောတော့၆လနဲ့ကျမကြီးအတွက်အကူအညီပေးနေတဲ့လူမှုအဖွဲ့အစည်းတွေကိုလည်းဖန်ဆီးနေသာလှုပ်သားတွေအလှုပ်သွားတဲ့အချိန်စစ်ဆေးဖန်စီဆန်ကယ်တွေတင်ယူဒီမျိုးစုံနဲ့ပြည်သူတွေကို6လပါလော်တပြပစ္စည်းတွေယူထားကြတဲ့နေသူနေသားတွေဒုက္ခမျိုးစုံကြုံတွေ့နေကြရတာတူးနေသေးဖြစ်နေကြပါပြီ။စားရအများကြီးရှည်သွားတဲ့အတွက်လည်းသီးခံမှုမေတ္တာရက်ခံပါရရှင့်စစ်အာဏာရှင်စနစ်အမြန်ဆုံးကျဆုံးပါစေ။မြန်မာပြည်သူပြည်သားများအလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းကြပါစေရှင်
။ဟုတ်ကဲ့ပါဒီသောရရှင်ကဖေးဖို့တဲ့စာတွေအများကြီးရေးချင်ပေမဲ့တခြားဖေးဖို့တဲ့စာတွေကိုလည်းမျှဝေဖတ်ပေးဖို့အခုလောက်နေပဲရက်လိုက်ပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်နော်ဒီသရရှင်သူတို့နဲ့သခိုင်းတိုင်းရင်းမပင်ခံရင်းမမီမျိုးနယ်အတွင်းကကြေးရွာမှာကျုံရတဲ့အဖြစ်အပျက်ကိုအခုလိုမျိုး VOA ကတစင်အားလုံးသိအောင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ဒေးတောင်းလာတဲ့သရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့မှာဖြစ်ပါတယ်ရှင်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်ညမာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ဒေတောင်းလာတဲ့သောရှင်နေကိုအလှည့်ပေးကြပါတယ်ရှင်မြန်မာနိုင်ငံအတွက်ယုံကြည်ချက်အပြည့်နဲ့ခြေတက်နေတဲ့သူတွေအတွက်စောင်းလာရဲ့အညာတော်အသူရဲ့ကောင်းဆိုတဲ့သချင်းလေးဖြူရီကထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ကဲပြည့်ရည်ကျေးဇူးတင်ပါတယ်ဆိုပြီးနာမည်မဖော်ပြပါနဲ့ဆိုရဲတော့အရှင်တေးတောင်းလာပါတယ်။ဒါကြောင့်ဒီတစ်ပတ်တော့သူတောင်းဆိုထားတဲ့ဆောင်းလိုက်ဒီဆိုရဲအညာတော်သူရဲကောင်းဆိုရဲတခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်။တော်ရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။
တံပိရှောပါကွယ်ကျန်နနဲ့လာဆုံးလေဘယ်တော့မှရှုံးပေးနဲ့ရောင်လို့တော့ဘူးမထောင်းယုံကြည်တယ်မဟုတ်လားဒုလုံးလေးဘဝနဲ့ညာဆိုင်လို့မချင်ရင်အောင်ပြောင်းမယ်လေယုံလို့မျိုးအောင်နေချောင်းလို့မချောင်းနေဉာဏ်ဆောင်စိတ်ချမ်းမြေမွေးရောက်ကူရဲ့ရဲ့တွေ့ဤဆိုရဲ့ဖွဲထားไฟยาววันจำนักละสงโลในนาคันนี้ลองไปกองอยู่ทั่วปีใสในชิดสมัยก็เยกองนูเยอันเยดมูบูอันโนเตียบมามียิจาเมอันเยดมูบูอันมันเตียบมามียิจาเมThank you.
င်းပြီးရှောက်ပါခွဲကျန်နေနေလမ်းဆုံးလဲမဲတော့မှရှင်းပြီးနေရောင်လုံးတော့ဘူးထောင်းယုံကြည်တယ်မဟုတ်လားလို့အလုံးရဲ့ဘဝညညာစိတ်လမ်းမို့ချင်းမြောက်ရမယ်လေလောကရဲ့ကောင်းရွှတ်ပြည်ပြည်နဲ့ရှင်းစမယ်ဘယ်လိုလို့ရင်အနည်းရမမှုဘူးအမှန်တရားပဲမှာဒီရစ်ချမယ်အနည်းရမမှုဘူးအမှန်တရားပဲမှာဒီရစ်ချမယ်
ဆောင်းလိုက်ပြီးဆိုထားတဲ့အညာတရသူရဲ့ကောင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဒီမြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းသားစီနိုင်ပါရဲ့တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook စာမျက်နှာပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်ကျွန်မအေးကနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်တော့ရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်I think this show for queen janana la sole mero ma chupi yau lo na bu thong yong chi de ma ho la do a long ye bo nyen nyan sai na mo chi ni au jam me li lo ka ye kou yu twa ti sai ne shi sa me pa ye long no ye a mi ye lu mo mu bu满地阿爸妈你一家呗阿弥耶的母母母满地阿爸妈你一家呗
အေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုကတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတွေထဲကသုတပတ်ဆင်ကဏ္ဍကိုနားဆင်ရအောင်ပါ။နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းများအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့မညွညွလွင်တင်ဆက်ပေးထားပါတယ်။ဒီနေ့မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ပေးအပ်ထားတဲ့ International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုစုံစမ်းမှုရန်တရာအကြောင်းကိုပြောပြပေးထားပါတယ်ရှင
်
2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေစေဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစစ်ဆင်သုံးသပ်နိုင်မှုအတွက် IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ညားတစ်ခုကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ်IIMM ဟာမြန်မာပြည်ဝန်မှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အချက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေသဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်တည်အထောက်အထားဖြစ်အသုံးပြုနိုင်ဖို့တင်ပြပေးနိုင်ဖို့လှုံ့ဆော်တဲ့ရန်ညားဖြစ်ပါတယ်IIMM ဟာတရားရုံးတစ်ခုမဟုတ်သလိုဖမ်းဆီးပိုင်ခွင့်စစ်ဆီးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IIMM ရဲ့ခိုင်လုံတဲ့အချက်လက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူတန်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုံ့ဆော်သွားကြရမှာပါ။IIMM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘေးနေရာဒေသမှာပဲဖြစ်ဖြစ်ဘေးသူတွေကပဲကျူးလွန်ကျူးလွန်အပြင်းဆန်ရာလူ့အခွင့်အရေးတွေဥပဒေတွေနဲ့ညှိစွန့်စေတဲ့ရာဇဝတ်မှုတွေလွန်ကျူးမှုတွေရဲ့အချက်အလက်တွေကိုစုဆောင်းပါတယ် IAMN ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်ကြီးအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျန်ဖြစ်ပါတယ်သူဟာအပြည့်ပြည့်ဆိုင်ရာတရားရုံးခုနှစ်ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနည်း20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ် IIMM အနေနဲ့အချက်အလက်တွေစုဆောင်းတဲ့နေရာမှာခိုင်လုံမှုဘယ်လောက်ရှိသလဲလွန်ကျူးမှုတွေဘယ်လောက်အထိဆိုးဝါးသလဲဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှာတာဝန်ရှိသလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်လက်တလုံးမြမအရေးနဲ့ပတ်သက်ပြီးဩဂတနီကိုလတ်စ်ကွန်ဂျန်ကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်အလက်တွေဆက်သွယ်ပေးပို့ကြဖို့မန်လာ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်ကြားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်အလက်တွေကိုပေးပို့တိုင်ကြားနိုင်ပါတယ်။အဲဒါကြောင့်ကို့မှာ IAMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်အလက်တွေရှိတဲ့အခါ signal လို့ခေါ်တဲ့ message ပို့လို့ရတဲ့ application ကို download လုပ်ပြီးအဲ့ဒီကနေဖုန်းနံပါတ် 0186-691-1238 ကို message ပို့တိုင်ကြားနိုင်ပါတယ်။ဒါ့အပြင် protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း email ပို့ပြီးတိုင်ကြားလို့ရပါတယ်။IAMM ကတိုင်ကြားလာသူတွေရဲ့အချက်အလက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေ၊တာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်တိုက်ညီမှုရှိမရှိသုံးသပ်စစ်ဆေးပါမယ်။တိုက်ညီမှုရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားဆက်ဆိုမှုတွေပြုလုပ်နိုင်ဖို့အမှုတွေစတင်ဖွင့်ပါမယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းဖတ်ရှင်ခဏဖြစ်ပါရဲ့ရှင်။သတင်းဖတ်ရှင်ခဏတွေကိုဒီမှာရပ်ပြီးမကြခင်မှာတော့ကျမတို့ဒီသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25-40-51နဲ့လိုင်းလံမီတာ190တို့ကနေမနေ့ပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ဒေါခင်မျိုးသက်ရဲ့သတင်းအချင်းချုပ်ပြောပြပေးပါအောင်ရှင
်အာဖဂန်သမ္မတအာရှက်ဂန်နီကသူ့နဲ့ဒုသမ္မတပါဝင်တခြားထိပ်တန်းအရာရှိကြီးတွေဟာအာဖဂန်နစ္စတန်နိုင်ငံတွင်သွေးနေကြမှုကိုကာကွယ်တဲ့အနေနဲ့တိုင်းပြည်ကနေထွက်ခွာသွားပြီလို့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တာလီဘန်တွေကတော့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုကို9ရက်လောက်တွင်မှာပဲတင်ပိုက်ခဲ့ပြီးဩဂုတ်လ15ရက်မနေ့ပိုင်းမှာပဲကဘူးမြို့တော်ကိုရောက်လာပါပြီ။တာလီဘန်တိုက်ခိုက်ရေးသမားတွေကမြို့ရဲ့အချက်ကြားကြတဲ့နေရာတွေမှာနေရာယူထားပြီးထိပ်ပိုင်းခေါင်းဆောင်တွေကတော့ကဘူးကသမရနန်းတော်ကမှနေရာယူကြပါတယ်တာလီဘန်ပြောခွင့်ရကတော့တာလီဘန်တွေဟာ background leader အခြေစိုက်စခန်းကိုထိမ့်ချုပ်နိုင်ပြီဖြစ်ပြီးပါဝန်အချင်းတောင်ကအချင်းသားတွေကိုလွှတ်ပေးလိုက်ပြီလို့ပြောပါတယ် American ဥဆောင်တဲ့နိုင်ငံတကာတပ်တွေရဲ့ပင်မအခြေစိုက်စခန်းဖြစ်တဲ့ background မှာတာလီဘန်အချင်းသားက9000လောက်ရှိနေတာပါအာဖဂန်နစ္စတန်နိုင်ငံမျိုးတော်ကဘူးကိုလက်နက်ကင်တာလီဘန်တိုက်ခိုက်ရေးသမားတွေဝင်ရောက်လာတာကိုစောင့်ကြည့်နေတဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကအမေရိကန်တန်ယုံနဲ့မြို့ကနိုင်ငံတကာလေဆိပ်ကိုအမေရိကန်တပ်ဖွဲ့တွေခိုင်ခိုင်မာမာထိန်းချုပ်ထားတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့မြင်ကွင်းကကြေကွဲစရာကောင်းတယ်လို့ပြောပါတယ်။ကဘူးမြို့တော်တွင်တာလီဘန်တပ်ခိုက်ရေးသမားတွေထိန်းချုပ်ထားပြီလို့တာလီဘန်တွေကပြောဆိုပေမဲ့အမေရိကန်တန်ယုံနဲ့ဟာမစ်ကာဇာရီနိုင်ငံတကာလေဆိပ်ကတော့လုံခြုံပါတယ်လို့အမေရိကန်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။ဟေတီနိုင်ငံမှာတော့ပြင်းအား9.2ရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်တည်ဆုံးရသူက900ကျော်သွားပါပြီ။အနည်းဆုံးလူပေါင်း1800ကျော်ကဒဏ်ရာရပြီးပျောက်ဆုံးနေသူကအများပြားရှိနေသေးပါ
။နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်အချင်းချုပ်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubel FTA တို့ဖြစ်ပါတယ်။ညပိုင်း9:00ကနေ10:00အထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေကို Lightometer 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္တီထိုက်ပ
This program has come to you.